ယနေ့1380ပြည့်နှစ်မေယုံလာပြည့်ကျော်လေးရက်နေ့ရန်ကုန်တဲ့တောင်သာမြို့ကောက်တယ်လမ်းမဂုဝိပဿနာအဖွဲ့ဘက်မှာကျင်းပပြုလုပ်အပ်တဲ့မဂုဝိပဿနာအထူးတရားစခန်းပွဲမှာပရိသတ်သမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါလေ။ပရိသတ်သမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြကြမိမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ဘုရားမြတ်ကြီးအားနမောတတ္တတောင်းကျင်ရွတ်ဆို၍ပူဇော်တော်ကြပါကုန်သို့။ပိဿုပံခန္ဓာအဖြစ်နဲ့ဝိညာဉ်လာယတလာယရဏဖတ်တာဝေဒနာဆိုတဲ့တရား၅မျိုးပြထားပါတယ်။အဲဒီပိဿုပံခန္ဓာတွေအဘယ်အချိန်မှပေါ်တယ်ဆိုရင်အကြောင်းတိုက်ဆိုင်တဲ့အချိန်မှပေါ်ပါတယ်။အကြောင်းတရားကဘယ်လိုလဲလို့ဆိုရင်အာယုန်နဲ့ဓဝရအကြောင်းတရားနှစ်ပါးဖြစ်တယ်။အာယုန်ကဘယ်နှပါးလဲ6ပါးရှိတယ်ဒါရကမနပါလေ6ပါးရှိရဲ့အာယုဇောပါကိုတော့တိုက်တယ်လို့ခေါ်ပါလေဒါရ6ပါးကိုတော့အခန္ဓာလို့ခေါ်ပါလေအဲဒါလည်းခုဒါရတဲ့အခါမှာဝိညာဉ်6ပါးပေါ်ပါလေအဲဒီပေါ်လာတဲ့ဝိညာဉ်6ပါးကိုတော့ဘယ်လိုခေါ်လဲအပေါင်းတယ်လို့ခေါ်ပါလေအတိုက်တယ်ရဲ့အခန္ဓာရဲ့အပေါင်းတယ်ရဲ့ဒါပိဿုပံမှာဖြစ်နေတဲ့ခန္ဓာဖြစ်စဉ်တွေပါပဲเนาะဒါတော့ပိဿုပံမှာခန္ဓာဖြစ်ပေါ်နေတဲ့ဖြစ်စဉ်ကလေးတွေသိကြရင်အဲ့ဒီအခန္ဓာရဲ့အတိုက်တရဲ့အပွင့်တရဲ့အကြောင်းတရားတွေပေါင်းဆောင်လို့အကျိုးတရားတွေဖြစ်ပုံကလေးတွေကိုသဘောပေါက်ထားရမှာဖြစ်တယ်ကောင်းရင်အဲ့ဒီပိဿုပံမှာဖြစ်လာတဲ့အဲ့ဒီတရားတွေဟောဒီဘုရားမှာကတော့အာယုံဒွါရဆိုတဲ့အကြောင်းတရားနှစ်ပါးတိုက်လို့ပေါ်လာတာတော့ဟုတ်ပါပြီ။ဒါပေမဲ့လို့ယခုပြည့်စုံကဘုရားမှာလူတွေဖြစ်တဲ့နတ်တွေဖြစ်တဲ့ပြမာတွေဖြစ်တဲ့ခွေးချင်းတဲ့ဒိဋ္ဌိဆန်တွေဖြစ်တဲ့အဲဒီလိုဘဝရလာတာကြတော့ဘလို့ကြောင့်ရလာတာပါလိမ့်မလဲဆိုတဲ့အကြောင်းတရားအပေါ်မှာသဘောပေါက်ဖို့မလိုဘူးလားလို့လား။အဲ့ဒီကြောင်းတရားကိုဆက်ကြည့်လိုက်မယ်ဆိုရင်တော့လက်ရှိရထားတဲ့ဘဝတစ်ခုလက်ရှိရထားတဲ့ခန္ဓာပါကြောင့်ရတယ်ဆိုရင်အဲ့ဒီကြောင်းတရားကတော့ဘိုးအတိတ်ကာလမှာရှိခဲ့မှုပါတယ်အတိတ်ကာလမှာဘယ်တရားတွေဖြစ်ခဲ့မှုတည်းလို့ဆိုရင်ပရိစ္ဆဝေဒတရားနံပါတ်၄အပေါ်မှာအဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးဖြစ်ခဲ့မှုပါတယ်ဟုတ်ရဲ့လားအတိတ်ကာလကိုမျှော်ကြည့်ရင်အဝိဇ္ဇာတရားလည်းတွေ့မယ်သင်္ခါရတရားလည်းတွေ့မယ်တရားဘယ်နှပါးတွေ့ပါလဲအတိတ်ကာလကအကြောင်းတရားတွေအများကြီးပဲရှိခဲ့ဘူးတယ်အတိတ်ကာလကဖြစ်ခဲ့တဲ့ဘူးတဲ့ယုံနာတွေအများကြီးပဲရှိခဲ့ဘူးတယ်ဒါပေမဲ့လို့လည်းပဲအဲ့ဒီအများကြီးသောမြောက်များလာစွာသောယုံနာတွေထဲမှာအခုပြစ္ဆုတ်ပံဘဝရဲ့အကြောင်းတရားအဖြစ်နဲ့လိုချင်တဲ့အဓိကအကြောင်းတရားကတော့အဝိဇ္ဇာနဲ့သင်္ခါရတရားနဲ့ပါပါပဲ။ဆရာတွေအားကြီးဖြစ်နေတဲ့ဗာမီတို့ဒီတစ်ပါးနဲ့ရွေးပြီးတော့ပြန်ထားတယ်ဆိုရင်အဲဒီနှစ်ပါးအဓိကဖြစ်နေလို့ပဲ။ဒါဖြစ်လို့လေအဓိကလာတာကဖြစ်နေတဲ့အကြောင်းတွေမှာအဓိကဖြစ်ခဲ့တဲ့တရားကနှစ်ပါးဖြစ်ခဲ့လေ။ဘလိုလဲဘလိုပါလေသရီးတရားဓမ္မကဒိဋ္ဌိပြနေလို့ဒီတရားဓမ္မကိုပဲမြတ်စွာဘုရားကရွေးချယ်ပြီးတော့ဟောပေးတယ်လို့ဒီလိုမှတ်လိုက်ပါဟုတ်ရဲ့လားဒီကဒိဋ္ဌိကတရားဓမ္မကအဝိဇ္ဇာနဲ့ ဒီနေ့အဲ့ဒီကြောင့်တရားနှစ်ပါးရဲ့သဘောလေးကိုရှင်းပြပေးပါမယ်နော်ဟုတ်ပါပါဒီတော့မိမိတို့လက်ရှိရထားတဲ့ဘဝလက်ရှိရထားတဲ့ခန္ဓာပြည့်စုံပါဘဝအနေနဲ့ဆိုရင်တော့ပါရိဘဝနာအကြောင်းတရားနှစ်ပါးတိုက်လို့ဝိညာဉ်သစ်တွေပေါ်ပါတယ်ခန္ဓာသစ်တွေပေါ်ပါတယ်ဒါမျိုးဖြစ်လို့ရထားတဲ့ဘဝဘာလို့ရလဲဆိုရင်အတိတ်ကာလကိုမြင်ကြည့်လိုက်ရင်အဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးကြောင့်ရတာဘယ်လိုမျိုးရလာမလဲလို့မေးရင်အဝိဇ္ဇာဆိုတာဘာသဘောရှိတဲ့တရားလဲမသိတဲ့သဘောရှိတဲ့တရားသူကိုယ်တိုင်လည်းမသိဘူးเนาะမသိဘူးအဝိဇ္ဇာကသူကိုယ်တိုင်လည်းမသိဘူးအဝိဇ္ဇာဆိုတာတရားဟုတ်ကြီးလားအကောင်ထည်ကြီးလားသဘောတရားလေးလားသဘောတရားလေးသတိသဘောတရားလေးကစိတ်လားသတိသိလားယုတ်လားအဝိဇ္ဇာဒီစိတ်လားသတိသိလားယုတ်လားသတိသိထဲမှာပါပါတယ်ဘယ်မှာပါလဲအဝိဇ္ဇာဒီစိတ်တိတ်ဟုတ်ရလားသမဏေကပြောရပါတယ်စိတ်တိတ်ဆိုတာသူကြည့်တဲ့ပေါ်လာတာသူများနဲ့တွေ့တဲ့ပေါ်လာတာဘယ်လိုလဲပြောပါလဲအဲစိတ်နဲ့တွေ့ပေါ်တာပေါ့ဇာတိမတ်တာနော်ဘဝိဇာတိစိတ်လားစိတ်တိတ်လားစိတ်တိတ်ရဲ့နေဒီမှာသူကြည့်ပေါ်လာတာဘယ်လိုနဲ့တွေ့ပေါ်တာလဲဒီလိုကဝိဇာတိတဲ့အချိန်ဟာစိတ်ဖြစ်တဲ့အချိန်လို့ဒီလိုမှတ်လိုက်ပါစိတ်ဖြစ်တယ်ဖြစ်တယ်သူဖြစ်နေတယ်ပေါ့ဟုတ်လားစိတ်ဖြစ်တယ်ဖြစ်တယ်ဟောဖို့ပေါ့လေနော်ဝိပဿနာဉာဏ်ဖြစ်ရင်တော့ကုသိုလ်တရားဖြစ်တော့ဝိဇ္ဇာမရှိဘူးပေါ့ဟုတ်လားဒီနေရာမှာဝိပဿနာမဟုတ်တဲ့စိတ်ပေါ့နော်ကုသိုလ်မဟုတ်တဲ့စိတ်ပေါ့ဟုတ်လားအကျဉ်းကြီးဒီလိုမှတ်လိုက်ပါနော်ဆိုလိုရင်းကတော့အဝိဇ္ဇာတရားဒီသူကြီးသိတတ်ပေါ်နိုင်တဲ့တရားမဟုတ်ဘူးစိတ်နဲ့တွဲပေါ်တာဒါပြောချင်တာနော်ပါပါပါစိတ်တွေပဲစိတ်တွေပဲစိတ်တွေဒါကတော့ဒါတော့အတာထားဟုတ်လားအဓိကတရားမှာကအဝိဇ္ဇာဒီဘယ်လိုနဲ့တွဲပေါ်ပါလဲအဝိဇ္ဇာလို့ပြောရင်စိတ်ကောမပါဘူးလားပါလားအဝိဇ္ဇာကသဘောရှိမသိတဲ့သဘောရှိတယ်ဘာသဘောရှိလဲအဝိဇ္ဇာကမသိတဲ့သဘောရှိတယ်ဆိုတော့သူဒီစိတ်နဲ့တွဲပေါ်တာဖြစ်တဲ့အတွက်အဝိဇ္ဇာနဲ့တွဲတဲ့စိတ်ကောစဉ်းစားကြည့်ဘယ်လိုသဘောရှိမလဲမသိရဘောလည်းရှိမှာပဲစဉ်းစားစဉ်းစားဟုတ်လားအဝိဇ္ဇာကသဘောရှိအဝိဇ္ဇာမသိတဲ့သဘောရှိတယ်အဝိဇ္ဇာဒီလိုရည်ရည်ပေါ်လာတာဘယ်လိုလဲပေါ်လာလဲသူနဲ့တွဲတဲ့စိတ်ကလည်းမသိတဲ့သဘောရှိနော်ကဲလာတဲ့ဒီနေရာလေးမှာလည်းလည်းလည်းစဉ်းစားကြည့်လိုက်ပါဦးအရင်တော့ကပြောထားခဲ့တာစိတ်ဒီဘာသဘောရှိတော့ဘာသဘောရှိတော့စိတ်တဲ့သဘောရှိတယ်အခုမသိတဲ့သဘောရှိတယ်ဆိုတာဘယ်နဲ့လဲဒီသဘောနှလုံးမှာဆက်ကျင်နေဘူးလားစိတ်ဒီဘာသဘောရှိတော့သိကြတဲ့သဘောရှိတယ်အဝိဇ္ဇာဘာသဘောရှိတော်အဝိဇ္ဇာကလည်းတွဲရှိတော်အဝိဇ္ဇာနဲ့တွဲတဲ့စိတ်ဟာလည်းပဲအဝိဇ္ဇာကဲတော့ဘယ်လိုသဘောရှိရမှာလဲဘာမှအဝိဇ္ဇာနဲ့တွဲလို့မသိတဲ့သဘောရှိတယ်လို့ဆိုတော့သောတာပန်ဒီဘာသဘောရှိတဲ့စိတ်တော်သိတဲ့သဘောရှိတယ်လို့လည်းပြောရဲအဝိဇ္ဇာနဲ့တွဲတော့မသိတဲ့ဘောရှိတယ်လို့ပြောတယ်ဒီလိုဆိုတော့သိတယ်လို့ပြောရမှာလားမသိဘူးလို့ပြောရမှာလားဒီစကားကအမှန်တော့မသိဘူးလို့ဆိုလို့ရှိရင်လည်းသိတယ်သိကြတဲ့ဘောရှိတယ်သိတယ်လို့ပြောရဝိညာဉ်နဲ့ပြောလို့မသိတဲ့ဘောရှိတယ်ဟောစဉ်းစားကြည့်ရတယ်ဟုတ်လားစဉ်းစားကြည့်တယ်စိတ်ဒီဘာသဘောရှိအဝိဇ္ဇာကဘာသဘောရှိအဝိဇ္ဇာနဲ့တွဲလို့သူ့ကိုမသိပါဘူးပြောရင်လည်းသူ့ ို့ပြောပြတယ်သိတယ်လို့လည်းပြောပြတယ်မသိဘူးလို့လည်းပြောပြတယ်ပါဠိတော်ပါဠိတော်သိတယ်လို့လည်းပြောတယ်မသိဘူးလို့လည်းပြောသိရဘူးရဲ့ဘောတော့သိရတယ်မသိရဘူးရဲ့ဘောတော့ဘဝိဇ္ဇာနဲ့တွဲနေတယ်ဆိုရင်သိတယ်လို့ပြောတယ်အဝိဇ္ဇာကလက်ခံဘူးသိရတော့ဝိညာဉ်ကလည်းသာမန်ပါလားအာလာကမသိတဲ့သဘောရှိတဲ့တရားပဲသိတယ်လို့ပြောလို့ပဲဖြစ်မယ်ဟုတ်ဘယ်လိုကားတော့ပါလဲမသိဘူးလို့ပြောရင်ဘယ်လိုကားတော့ပါလဲစိတ်ကကြံ့နေတယ်ဘယ်လိုကားတော့ပါလဲအာလာကအစားလည်းကသိတဲ့သဘောရှိနေတာပဲဒါကမသိဘူးလို့လားပြောလို့ငါဘယ်လက်ခံမလဲစဉ်းစားကြည့်ပါဦးဟုတ်ရဲ့ဒီတော့သိတယ်ဆိုတဲ့စကားလည်းမဟုတ်မသိဘူးဆိုတဲ့စကားလည်းမဟုတ်သိတယ်ဆိုရင်လည်းအဝိဇ္ဇာကတောက်မယ်မသိဘူးဆိုရင်လည်းစိတ်ကတောက်မယ်ဒီနှစ်ခုကြာနှစ်ဘယ်ဘောရဲ့သဘောကိုကြည့်ရအောင်ဘုရားပရိသတ်တွေကဘယ်လိုပြောမလဲသိတော့သိတယ်ဒါပေမဲ့အမှန်မသိဘူးဟုတ်လားသိရသိတဲ့ဒါပေမဲ့ပါလေသိရသိတဲ့ဘောသိရဘောဒါပေမဲ့သိရသိနေမှန်ရတာအမှန်မသိဘူးအမှန်မသိရသိတဲ့ဘောပါတယ်ကသိရသိတဲ့အမှန်မသိဘူးဆိုတော့အဝိဇ္ဇာကတော့ကတ္တရောမလားသိတာကတော့ကတ္တရောမလားသိရသိရဲ့အမှန်မသိဘူးဒီလိုပြောမှပါမှာပေါ့နော်တိတိကျကျစဉ်းစားတိတိကျကျစဉ်းစားဟုတ်လားအမနာကဝိညာဉ်ကိုသိတဲ့ဘောရှိတယ်ဒါမှန်တယ်စိတ်ကလည်းသိတဲ့ဘောရှိတယ်ဒါလည်းမှန်နေတယ်အဝိညာဉ်ကလည်းသိကြည့်တဲ့ဘောကိုသိတဲ့အတွဲပေါ်တယ်ဒါလည်းမှန်နေတယ်အဲဒီတော့ကြားရမှာတကုံးနဲ့တကုံးကိုစัจကြည့်အောင်ဘယ်လိုရအစားအသောက်ပေါ်မှာမဆန်ရအောင်ညပြီးတော့ရှားရှားပြီးတော့ပြောမယ်ဆိုရင်ဘယ်လိုပြောလဲသိတော့သိရဲ့အမှန်မသိဘူးဒီလိုပြောပါဟာသိရောသိရဲ့အမှန်မသိဘူးကံမလို့ရပါလိမ့်နေရောအမှားတွေသိနေတာဆိုအမှန်မသိပါလိမ့်နေတယ်အမှားတွေသိနေတာဟုတ်လားဒီတော့ဝိညာဉ်ရဲ့ဆိုတဲ့စိတ်ဒီကြံပြောရအောင်စိတ်တွေကြံပြန်အဝိဇ္ဇာရှိနေတဲ့စိတ်ဒီအဝိဇ္ဇာနဲ့တွဲနေတဲ့စိတ်ဒီသိရောသိရဲ့အမှန်မသိဘူးသိရောသိရဲ့ဘာတွေသိနေကြလဲအမှန်မသိဘူးဆိုတော့ဘာတွေသိနေကြလဲအမှန်မသိအမှားသိဟုတ်လားဟုတ်လားဘာလဲအမှန်မသိအမှားသိထိုသည့်အရာအဝိဇ္ဇာအမှန်မသိအမှားသိသို့သည်အရာအဝိဇ္ဇာဟုတ်ရဲ့ကြည့်ကြည့်ကြပါဦးအမှန်မသိအမှားသိသို့သည်အရာအဝိဇ္ဇာဟုတ်ပြီနော်အမှန်မသိအမှားသိသို့သည်အရာအဝိဇ္ဇာအမှန်မသိအမှားသိကတရားဝိဇ္ဇာဒီဘောသို့သည်ဆိုတာကသညာတာအောက်ကမြေသိနော်သို့သည်အရာအဝိဇ္ဇာဒီလိုတော့ဒီနေရာမှာဘုန်းကြီးတော်ပြိဿတွေကတခါစဉ်းစားကြရတယ်ပေါ်လာကြပြီပေါ့လေအမှန်တည်းအမှားတည်းဆိုတော့အမှန်ကဘယ်လိုတွေတော့အမှားကဘယ်လိုတွေတော့ဒါလေးတွေစဉ်းစားဖို့လိုလာကြပြီနော်ဒီတိုင်းနာရတဲ့တရားအမှန်တည်းအမှားတည်းဆိုတော့ဒီလောက်ကြီးကြားတာတော့ဘုန်းတော်ပြိဿတွေအတိတ်ကကမပြည့်စုံသေးဘူး။ဟုတ်ပါပြီ။ဟုတ်ရဲ့။အတိတ်ကမပြည့်စုံသေးဘူး။ဒီလောက်ကြီးရတာပဲဆိုရင်ပရိယကျင့်တဲ့ပုဂ္ဂိုလ်ကိစ္စမရှိပေမဲ့ပရိယမကျင့်တဲ့ပုဂ္ဂိုလ်တွေကြတော့ဇဝေဇဝါတွေကဖြစ်နေများရော။ဒါရီတော့ပရိယမကျင့်တဲ့ပုဂ္ဂိုလ်တွေအတွက်ဆက်ပြီးတော့ရှင်းဖို့လိုလာနေတာပေါ့။ဟုတ်ရဲ့။အမှန်လေဆိုတဲ့တရားရဲ့အမှားဆိုတဲ့တရားရယ်တရားကဘယ်လိုရှိလဲဘယ်လိုရှိရတော့
จะยอมเอา
เป็นเมียวเลยตีเราตีเลยอามาไม่ตีฮัลโหลตีเราตีเลยยากาอามาตีไม่ตีได้ก็อามาไม่ตีอามาสนาเบียร์อะไรอามาสนาเบียร์อะไรเลยตีเราเล่นสนาจีเลยอะไรขนาดนั้นเนาะนี่ตีนี่อะไรก็อามาเดียร์နေနေနေနေဒီနေနာတွေကဘာလဲအမှားတရားတွေအဲ့မှားလို့တော့မဒီဘူးလားသိနေနေနေနေမဒီဘူးလားသိသိကိုယ်အိမ်မှာနေတဲ့အခါဘာတွေသိလဲအမှားတွေကဘာတွေတော့အိမ်မှာဘာတွေသိနေတော့အမှားသိလို့ပြောရတာသာလို့သိတယ်သမီးလို့သိတယ်မြင်းလို့သိတယ်ဒိဋ္ဌိမောလို့သိတယ်လူတို့ဒီရဲ့ယောက်ျားမင်းမတို့ဒီရဲ့ခွေးကျင်းရဲ့ဒိဋ္ဌာတို့ဒီရဲ့ဇာမင်းတွေတွေဒီနေတဲ့ဒီတွေပဲဟုတ်ရဲ့လားအိမ်မာတွေတော့ဒီတဲ့ဒီတွေလေဇာတိမသိခဲ့ဘူးလားသိခဲ့ဘူးလားဇာနေတဲ့နေတဲ့ဒီနေတဲ့ဒီတာတို့တွေ့တော့တာတို့သိရပေါ့သမီးနဲ့တွေ့တော့ခေါ်တာသမီးလေးပဲဇနီးနဲ့တွေ့တော့လည်းခေါ်တာသမီးပဲခင်ဗျားတို့ရယ်ဟောတာခင်ဗျားမယ်အမေဖေလည်းပြောရယ်ဟောတာအမေဖေပဲခွေးကျင်းရဲ့ဒိဋ္ဌိတွေပြောရယ်ဟောတာခွေးကျင်းရဲ့ဒိဋ္ဌိတွေပဲမတိကူလားတိကူအဲ့ဒါတွေဟာတခြားလား40သိနေတဲ့အသိတွေလား40သိနေတဲ့အသိအိမ်မာနေတော့ကသိကြတဲ့အသိလူတိုင်းလူတိုင်းသိတဲ့အသည့်ဟုတ်ရဲ့လားမှန်ပါဗျာ၄၀နေတယ်သိနေတာပဲဒိဋ္ဌိနဲ့မှသိတယ်အိမ်မာနေတော့ကသိတာပဲဘယ်လိုတွေသိလဲဘယ်လိုတွေသိရမှာလဲလူတိုင်းလူတိုင်းသိနေတာပေါ့ဟုတ်တယ်မလားလူတိုင်းလူတိုင်းသိတယ်ဒီလိုပဲသိနေကြတာလားမှန်ပါဗျာဒီလိုပဲသိနေကြတာပဲယောက်ျားလူတွေဘယ်လိုသိမှန်ပါဗျာယောက်ျားလူတွေမိဘကိုယ်ကြီးဘယ်လိုသိလူတို့ကြီးဘယ်လိုသိသိစားလို့ကြီးဘယ်လိုသိဒါလူတိုင်းလူတိုင်းသိတဲ့အသိဟုတ်ရလားဓမ္မသိတော့ဒီမှာနေသိရတနေ့တည်းလားနေတိုင်းသိတဲ့အသိတတိယအသိဒီမှာဒီလားမှားသီးလားမှားသီးအဲ့ဒီဒီမှားသီးနော်အိမ်မှာနေတဲ့အခိုင်နဲ့အမှန်တော့ဖြစ်နေတယ်လေဒါပေမဲ့ဝိပဿနာလုပ်တာကတော့အဲ့ဒီအသည့်ဒီအမှန်တရားမှားပြီလားအမှန်ပြီဒါကြောင့်မလို့အိမ်မှာနေလို့အမှန်ပြီတယ်လို့ဆိုရင်အဲ့ဒါလောကထဲမှာသိရဲ့အမှန်ပြီလောကထဲမှာသိတဲ့အမှန်ပြီဆိုတော့လောကကလောကအမှန်ကသစ္စာသဘောမှလိုက်တော့လောကသစ္စာဟုတ်လို့လားလောကသစ္စာလောကသစ္စာကသမုဒိသစ္စာလို့ဒီလိုခေါ်တယ်ပါဠိလိုကသမုဒိသစ္စာမြန်မာလူမှားလည်းပြောရှိရင်တော့သမုတ်သိပါသမုဒိသာသမုတ်သမုဒ္ဒရာဘာလို့ဒါလဲနာမည်ပေးထားတာနာမည်ပေးထားတာဘယ်လိုနာမည်ပေးထားလဲသာလို့နာမည်ပေးထားတယ်သမီးလို့နာမည်ပေးထားတယ်ဇနီးလို့နာမည်ပေးထားတယ်ခင်ပွန်းလို့နာမည်ပေးထားတယ်ခွေးကျင်းရဲ့ဒိဋ္ဌိကလည်းမပေးပါနဲ့။နာမည်ပေးပါတယ်လည်းသိတာဒီသမုတ်သိ။အနာမည်ပေးတာဒီသူ့နာမည်လည်းတော့မှန်လို့လားမှန်လား။အမှန်ကသိတာ။ဟုတ်ပါလား။ဆရာသမုတ်ကလည်းအမှန်တရားသမုတ်မှန်။ဘာလဲ။သမုတ်မှန်။သမုတ်ကလည်းနာမည်ပေးတာလည်းတော့မှန်လို့လားမှန်လား။ပါဠိလိုတော့သမုဒ္ဒသမုဒ္ဒိအမှန်ကသစ္စာသမုဒ္ဒိနဲ့သစ္စာရဲ့ပေါင်းသမုဒ္ဒိသစ္စာမြန်မာလိုပြောတော့ပါလေသမုဒ္ဒမှန်သမုဒ္ဒိသစ္စာမြန်မာလိုပါလေသမုဒ္ဒမှန်ပြောရတဲ့အဲ့ဒါမှန်ရတာပေါ့တကယ်မှန်ရလားတကယ်ဟုတ်တော့မှန်ရလားမှန်ပါဘူး
အလုံးစုံဝိဇ္ဇာဆိုတဲ့အခါကျတော့သမုဟာကိုကြည့်ရပါလားအဟုတ်မှာကိုကြည့်ရပါလားအဟုတ်မှာကြည့်ရပါလားဒါပြီးတော့သမုဟာလေးတကယ်မှန်တဲ့တရားဟောရတကယ်မှန်တဲ့တရားမဟုတ်ဘူးနော်တကယ်မှန်တဲ့ဥပ္ပယမှန်တရားမှန်တရားလားမှန်တရားဒီလိုပြောနေတာကြီးမှန်တရားလက်ကြီးမှန်တရားခေတ္တကလေးတည်းမှန်တရားဒီလိုလားမန္တရားကမန္တရားကအဲ့ဒီမန္တရားတရားကိုတော့မသိဘူးလားသိနေလားမန္တရားတရားကိုတော့သိတယ်တကယ်မန္တရားတရားကိုတော့သိရပါဘူးတကယ်တကယ်မန္တရားတရားကသိရပြောင်းပြောင်းဆက်ကြည့်မယ်ဒါရီလည်းမသိရင်ပရမတ္ထတရားတကယ်မန္တရားကဘာတရားလဲဘယ်လိုလဲသိရဲ့သိနေရဲ့ရောရဲ့ဒီကံကြံရတဲ့အရကပါလေပရမတ္ထတရားပရမတ္ထကဟုတ်ရှိတဲ့တရားသစ္စာသာကမှန်တာပရမတ္ထကဟုတ်ရှိတယ်သစ္စာကမှန်တာပရမတ္ထသစ္စာသာကအဟုတ်မှန်တရားဘာတရားလဲပရမနာသစ္စာကဘောဓမြတ်ရာဘယ်လိုလဲတမောနိသစ္စာကဘာလို့ဘောဓမြတ်တမောဓမြတ်ရာပရမနာသစ္စာကဘောဓမြတ်ရာဟဲ့လားတမောဓာလို့မှားနေတာဓမ္မပိဓာလို့မှားနေတာတကယ်မှန်ဘူးပရမနာသစ္စာကတကယ်ကိုမှန်အဟောတော့မှန်ဘယ်လိုလဲတော့သိရဲ့သိရဲ့ရောရဲ့အဲ့ဒါဘာလဲဘာလဲအမောင်းမတရားတာဘယ်မှာတော့ဘယ်လိုလဲတော့သိရဲ့သိရဲ့ရောရဲ့အိမ်ပိုင်ရဲ့ဒါအမောင်းမတရားတော့သမောင်းမတရားတာတော့ဘယ်မှာလို့ပြောလို့မရဘူးမရဘူးဘာဖြစ်လို့မရတယ်လဲသမောင်းတဲ့ဇာတ်ကဘယ်တိခါတာနာမည်သာကိုမင်းရောပေးလို့ရတာပဲဟုတ်လားကိုမင်းရောပေးလို့ရတာပဲသူသားမင်းရောပါပဲစားလို့လည်းပေးတယ်ဒီလိုလားအလူလေးလိုလည်းပေးတယ်ခလေးလိုလည်းပေးတယ်အသားသားလေးကိုတူတူလေးရောရင်းနဲ့လည်းပေးရတာပဲကိုနေရာမြေလည်းပေးရတာလားကိုနေရာမြေလည်းပေးရတော့အရာဟုတ်လို့ဒီထဲမှာတော့ပေးရတဲ့နိုင်ငံလေးကဒီလိုတော့မဟုတ်ပဲအများကြီးပဲအဲ့ဒါကြောင့်လို့သမုဒိသစ္စာတွေဘယ်ပါရဲ့လို့ပြောလို့ရရလားဘယ်ပါရဲ့လို့ပြောလို့မရဘူးအများကြီးပဲဟုတ်လားကိုယ်နာမသိရင်သိတော့မဖြစ်ဘူးလားဖြစ်နေတာသိကြတော့နာမည်သိပါရိတ္တနာမည်သိသိသိတာနဲ့နာမည်သမုဒိသစ္စာကသမဏသစ္စာကသမုဒိသစ္စာအောင်းမှလားသမောမှလားသမောမှသမောမှနာမည်ပြီးတာလည်းတရားမနာဘူးလားမနာလားတကယ်စိတ်မှားနေလားတကယ်စိတ်မှားမနာဘူးဒီလိုမလားအခုဝိညာဉ်ရဲ့သဘောကမသိဘူးကွာဘာလို့မသိတာလဲဘာလို့မသိတာလဲအခုမှားတာမျိုးရှိတယ်လေဘာလို့မသိတာလဲဘာလို့မသိတာလဲအောက်မှားလို့မသိတာဟုတ်လားအောက်မှားလို့မသိတာသစ္စာစိတ်ကိုမသိရဘူးနော်ဘာလို့မှသစ္စာစိတ်ပေါ့သမောဓကသစ္စာကသစ္စာပဲဒါပေမဲ့သစ္စာစိတ်ဟုတ်ရလားသမုဒိသစ္စာသစ္စာအတုပရမတ္ထသစ္စာကသစ္စာစိတ်ပရမတ္ထသစ္စာကသစ္စာစိတ်ဘယ်လိုလဲမသိရောအရိယာဝေမသိဘယ်လိုလဲမသိလဲအရိယာဝေမသိရဲ့အရိယာချင်းရှိနေတဲ့ပုဂ္ဂိုလ်တွေသိတယ်။အရိယာချင်းရှိနေတဲ့ဘုန်းကြီးတို့ရဲ့ယောဂီပရောဇ္ဇေသိတယ်။ဟုတ်ရဲ့လား။ဒီလိုရည်ရဟုတ်ရဲ့လား။ပရမတ္ထသစ္စာလိုရည်ရလား။ဘယ်လိုရည်ရလဲ။အရိယာတွေသိရဲ့။အရိယာမဖြစ်သေးခင်မှာဘယ်လိုလားသိလား။အရိယာမဖြစ်သေးခင်မှာဘယ်လိုလဲသိတော့။အရိယာအချင်းရှိနေတဲ့ယောဂီတွေသိ အရိယာကြီးဖြစ်တာဒီယောဂီဒီလိုလည်းမှတ်တော့ယောဂီယောဂီဆိုတာယောဂီဟိုရောယောဂီလို့ပါလားဟောဘူးဘာဖြစ်လို့ယောဂီလို့ခေါ်လဲအရိယာကြီးဖြစ်လို့ယောဂီလို့ခေါ်လားယောဂီဆိုတာရှင်နေတာကိုပြောတာနော်ရှင်နေတယ်လာယောဂီတွေရှင်နေတယ်ဗာလဲရှင်ရဲ့အရိယာပုဂ္ဂိုလ်တွေရဲ့အချင်းနဲ့ရှင်နေတယ်အရိယာပုဂ္ဂိုလ်ရဲ့အချင်းကိုကြည့်နေတယ်လို့ဆိုလို့ရတယ်။အရိယာကြီးကြီးတဲ့ပုဂ္ဂိုလ်ကြီးယောဂီအိမ်မာနေလည်းအရိယာကြီးကြီးနေရဘယ်လိုပုံလဲ။ကျောင်းမာနေလည်းအရိယာကြီးကြီးနေယောဂီလို့ပုံလဲ။ဈေးကမာနေလည်းအရိယာကြီးကြီးနေယောဂီလို့ပုံလဲ။ဒီလိုနဲ့ယောဂီဝင်ပြီးတော့အရိယာကြီးမကြည့်ရင်ဘယ်လိုပုံလဲ။ယောဂီဟောတော့ယောဂီကပါရင်ပါဒါနဲ့ယောဂီအတုဘောဘာလို့ပြိတာလဲယောဂီစေတာယောဂီတူတာဘာလို့ပြိတာလဲယောဂီတူတာယောဂီဖြစ်တာတကယ်ဟုတ်ရလားဟောက်ပါလဲဖြစ်မှာဟုတ်တော့လားတကယ်ဖြစ်မှာယောဂီဖြစ်ဖြစ်လေတကယ်မကြည့်ရင်ယောဂီအတုယောဂီဆိုတာဘာလို့ပြောရလဲတရားရှင်းတဲ့ပုဂ္ဂိုလ်ကိုပြောဘာလို့ပြောရလဲအဲဒီယောဂီဘုရားကတရားမကြည့်ရင်ယောဂီစိတ္တရောလေသူလားယောဂီအတူဒါတော့ယောဂီအတူမဖြစ်သင့်တဲ့ယောဂီစိတ်ပြောင်းရိုးတာဟုတ်ရလားအဲဒီတော့တရားကြည့်ကြည့်နေတာဒီယောဂီပရမတ္ထသစ္စာတကယ်အဟုတ်မှတရားကိုဘယ်လိုတွေသိတယ်မင်းရဲ့တရားအကျင့်ရှင်းတဲ့ပုံပေါ်ပြီးသိပါလေအရိယာတွေလည်းသိတယ်အရိယာကလည်းရှင်းတဲ့ပုဂ္ဂိုလ်တွေလည်းသိပါအရိယာရောမဒီဝရတိအရိယာမဟုတ်ပေမဲ့အရိယာကြီးရှင်းတဲ့ပုဂ္ဂိုလ်ကမဒီဝရတိဟာခန္ဓာဒီပါဒိသလည်းပရမတ္ထဒိသဒီလိုမလားပရမတ္ထဒိသနော်ကျန်ပါမီဒါမျိုးရှိရင်ပရမတ္ထဒိသဆိုတာကတကယ်အောင်မှန်တဲ့တရားအဲဒီအောင်မှန်တဲ့တရားကိုဘုန်းကြီးပရိသတ်တွေမသိဘူးဆိုရင်မသိတာဒီအဝိဇ္ဇာမသိတာဒီပါလေအဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်မသိဘူးလားသိတာသိတာလေးနဲ့မသိဘူးလားရှိတာဘာလို့ဒီရောသမာဓိသေရောသမုဒိသစ္စာသမုဒိသစ္စာဒါရင်းစာလေးကြည့်ရဲသမုဒိသစ္စာဒီလိုမလားအဝိဇ္ဇာရှိနေတဲ့ပုဂ္ဂိုလ်တွေဒီပါဠိစာရေးနေတယ်သစ္စာသိဟုတ်ရဲ့လားဟုတ်ဘူးသမုဒိသစ္စာပဲသိတာသစ္စာသိပြီလားတကယ်သစ္စာသိလို့သိရလားသစ္စာသိတာပါဠိစာလဲပရမတ္ထသစ္စာဒီလိုမလားဒီတော့ပရမတ္ထသစ္စာကိုမသိသမုဒိသစ္စာကိုသိကျန်လို့လဲပရမတ္ထသစ္စာကိုမသိသမုဒိသစ္စာဝတိချိုတိယယအဝိဇ္ဇာပရမတ္ထသစ္စာဝတိသမုဒိသစ္စာဝတိချိုတိယယအဝိဇ္ဇာပရမတ္ထသစ္စာဝတိသမုဒိသစ္စာဝတိချိုတိယယအဝိဇ္ဇာသောတော်ကပြောတာကဘယ်လိုပြောလဲအမှန်ရောမသိအမှန်ရောသိသောတိအရာအဝိဇ္ဇာပြောပြော
အမှန်ရောသိသောတိအရာအဝိဇ္ဇာ
အမှန်သာပါဠိသာရောအမှန်သာပါဠိသာရောသမုဒိပရမတ္ထသစ္စာရောမသိသမုဒိသစ္စာရောသိသောတိအရာအဝိဇ္ဇာပြန်ပြောတလောက်တော့ဝိဇ္ဇာရဲ့သဘောလေးရှင်းပါပါဘူးနော်ဉာဏ်နဲ့ကြည့်လိုက်တယ်ဒါကိုကြည့်တယ်ဒါလို့သိတယ်အဲ့ဒါဘယ်လိုလဲသိနေတာလဲအဝိဇ္ဇာနဲ့သိနေတာဘယ်လိုလဲသိနေသမီးကိုကြည့်တယ်သမီးကိုသမီးလို့သိတယ်ဘယ်လိုလဲသိရလဲဝိဇ္ဇာနဲ့သိတာဟုတ်ရဲ့လားဘယ်လိုလဲသိအဝိဇ္ဇာနဲ့သိဒီလိုကဝိဇ္ဇာမသိဘူးမသိဘူးဆိုတာဒီလိုတော့မဟုတ်သေးဘူး ဟုတ်လားမသိဘူးလို့ပြောတာလေမှန်တော့မှန်တယ်တကယ်မှန်မှန်လေးဘူးဘယ်လိုပြောမှာမှန်တယ်အမှန်ကိုမသိဘူးအမှားကိုသိထိုသိရဲ့ရာဝိညာဒီလိုပြောမှာမှန်ပါဘူးသိတော့သိတယ်ဘာလို့မသိလဲအမှားတွေသိဘာလို့သာသိနေလဲအဝိညာဉ်ကတော့မသိရဘူးလားသိတာသိတယ်ဘာသိနေလဲအမားရဲ့ဘာသိတာလဲသိနေတာအာသမုဒိသစ္စာတွေကိုသူသိနေတာဒီလိုလားအင်းအဲ့ဒါကြောင့်လို့သမုဒိသစ္စာကိုသိတယ်အမားကိုသိတယ်အဲ့ဒီဝိညာဉ်တရားကဘယ်လိုလဲရှင်နေလဲသိနေရှင်နေတာကိုဘယ်လိုလဲရှင်နေလဲအဲ့ဒါဝိညာဉ်မှာပါလို့ကသိတယ်ဒီသာသမုဒိသစ္စာသိတယ်ဘောရှိတာလားအဝိဇ္ဇာနဲ့ပြောလိုက်တော့သိတော့သိတယ်မှန်လို့မသိအမှားကိုသိသူလည်းနဲ့အဝိဇ္ဇာနဲ့ပြည်ဥလားဖြစ်တာသိကြလေအဝိဇ္ဇာနဲ့ဖြစ်တာတော့သူကလည်းမသိတဲ့ဘောကိုသူလည်းသိတာအဝိဇ္ဇာနဲ့ပေါင်းလိုက်တဲ့အခါကျတော့အာရုံသိတယ်အာရုံမသိဘူးလေအမှားကိုမသိတော့နော်အဲ့ဒီအဝိဇ္ဇာတရားမျိုးတဲ့ဘယ်တော့မှရှိတဲ့ဘုရားတည်းဆိုရင်တဲ့အတိတ်ကရှိခဲ့ဘူးတယ်။ဘယ်လိုရှိခဲ့ဘူးလဲ။အတိတ်ကမှာဒီဆောင်တော့ဘယ်လိုပဲကြည့်အမှန်တည်းတွင်နေနေရတာလားအမှားတည်းတွင်နေနေရတာလား။ဝိဇ္ဇာနဲ့နေနေရတာလားအဝိဇ္ဇာနဲ့နေနေရတာလား။ဝိဇ္ဇာနဲ့နေနေရတာသက်သာကြာလို့တော့ဘယ်ဝင်ဘယ်ဝါဘယ်ခန္ဓာရာရောအဝိဇ္ဇာဆိုတဲ့အမှားတည်းတွင်နေနေရတာပဲ။တရားတော်ဒိဋ္ဌာန်ဖြစ်ခဲ့တဲ့တရားတွေညောင်များတော့ရှိပြီရှင်းရတော့လည်းပဲအတိကအမှားတိတွေနဲ့နေနေရတာဖြစ်လို့အတိတ်ကာလမှာဘယ်လိုကြီးဆုံးခဲ့တဲ့ပုံရင်းအဝိဇ္ဇာတွေကြီးဆုံးခဲ့တာပါဘယ်လိုကြီးဆုံးခဲ့လဲဟုတ်ပြီနော်ကြာဝိဇ္ဇာတွေကြီးဆုံးတာကဝိဇ္ဇာတွေနေနေရပြီဆိုတော့အဝိဇ္ဇာတွေဆိုပါလေလောက်တယ်လို့ပြောတာမဟုတ်ဘူးအမှားမသိအောင်အမှားတွေသိအောင်အမှန်တွေမသိအောင်လည်းသူကရဲလက်ပြတယ်ပြတာဟုတ်လားရဲလက်ပြတယ်ပြတာရဲလက်ပြတယ်ဆိုတာဘယ်လိုလဲအမှားတွေရောအမှားလို့နေအောင်အမှန်တွေရောအမှားလို့နေအောင်ဆယ်စားပေးတာတွေဆက်ကရဲလက်အဲဒီတော့ဝိဇ္ဇာတရားတွေလည်းဆောရပေးတာတွေကိုဘာလို့နေရလဲရဲလက်ပြနေတာဘယ်လိုကပြနေတာလဲအစ်ကိုကရဲလက်ပြဘယ်လိုကပြနေတာလဲအေးအတေတော့ကရဲလက်ပြခဲ့တာအတိတ်ကမင်းနဲ့ကြားရတာရုံမကြည့်ဘူးလောလောဆယ်ပြဿနာကဘာဝိဇ္ဇာရဲ့မင်းနဲ့ကြားတာကိုပေါ့မယုံသားလိုက်နေဟုတ်လားလောလောဆယ်ဝိဇ္ဇာရဲ့ဘုန်းတော်ပိဿရဲ့မင်းနဲ့မကြားဘူးလားကြားတယ်ဟောတာကသာသာလေးနဲ့ဒါကသာသမီးလေးနဲ့ဒါကသာသမီးနဲ့ဒါကသာပြပေါ်နဲ့အဲ့ဒီမင်းနဲ့မင်းနဲ့ကလည်းလောလောဆယ်ကြားတာလို့လဲအဝိဇ္ဇာကမင်းနဲ့ကြားတာလို့ဟုတ်လားကျောင်းဝိဇ္ဇာတွေတောင်းတာမျိုးနဲ့ပြောနေတာကသစ္စာပါဘာတော့အကြောင်းလားပြသစ္စာပါဘာလို့ပြောနေတာလဲဒါပေမဲ့ဒီတောင်းတာမျိုးနဲ့ပြောနေတာကဘုရားပိဋကတ်ရေဟောဝိဇ္ဇာကတော့ဘယ်နဲ့ပြောနေတာပါလားလို့သိခဲ့ရလားအခုကြားတော့သိပါပြီဟုတ်လားဉာဏ်သာဝေယသာသနာတော်တဲ့အတွေ့ရောဉာဏ်သာဝေယသာသနာတော်တဲ့လူနဲ့ဖြစ်လို့ဟောဒီသစ္စာတရားတွေကဒါကြားလို့ရတဲ့အခါကျတော့ဟောဘုရားသာသနာဝိဇ္ဇာတရားကတော့ရဲလက်ပြနေတာပါလားတကယ်ဒီတရားအစ်မောင်ပေါ်နေရောဝိဇ္ဇာတရားကဟုတ်ပဲထားတာပါလားဟောအဝိဇ္ဇာရဲ့အဖြစ်နဲ့မမြင်လို့မြင်သွားပြီလားဘာလဲလို့မြင်လာတော့ဘုရားသာသနာနဲ့ပြည့်လို့မြင်လာဘာလဲလို့မြင်လာတော့ဘာတရားတရားရလို့တော့ဘုရားသာသနာနဲ့တွေ့ရင်အဝိဇ္ဇာရဲ့အဖြစ်အမှန်သိပါလားသစ္စာတရားမှာကြားရရင်အဝိဇ္ဇာရဲ့အပြစ်အမှန်သိပါလားသိပါပါဘုရားသာသနာနဲ့ပြီးတော့အဝိဇ္ဇာရဲ့အပြစ်တွေမသိဘူးလားသိလားသိပါပါသစ္စာတရားမှာကြားရတာအဝိဇ္ဇာရဲ့အပြစ်တွေမသိဘူးလားသိလားအဝိဇ္ဇာကိုကောင်းရုံနဲ့တရားလားမကောင်းရုံနဲ့တရားလားအမှန်ကြီးပြနေတဲ့တရားလားမြင်နဲ့ပြနေတာလားအော်မင်းကမြင်တဲ့ဆရာကြီးပဲတို့ကောင်းရုံနဲ့တရားမဟုတ်ဘူးမသိဘူးလားသိသိပါပြီဇာတိအဝိဇ္ဇာကိုလက်ခံခံရမှာလားဖယ်ထုတ်ပြရမှာလားသိရင် တဲ့ပြဿနာရဲ့ဘယ်ဟုတ်လားသိရတဲ့ဝိညာဉ်ကိုတန်းနိုင်ရင်သတ်မတတ်နိုင်ရင်တော့လောကသံသာကြီးကြီးကျော်မျောမဲ့တာပြင်တာတော့ဟုတ်လားအဝိညာဉ်ရဲ့ပြည်စီမြေတော့မှာဝိညာဉ်ကိုမိမိတို့ရဲ့ခန္ဓာကိုမိမိတို့ရဲ့စိတ်ထဲကနေပြီးတော့ထိရှားနိုင်ရင်ထိရှားပဲထိရှားနိုင်ရင်တော့အဝိညာဉ်ဟုတ်ဆုံးတယ်ကဝိညာဉ်ပို့တဲ့နေရာမိမိတို့ကဘယ်လိုမှမသိသံသာကြီးကြီးကျော်မမျောဘူးလားမျောပါလားပြောပါဘူး။အဲဒါကြောင့်ဝိညာဉ်ရဲ့ပြည်တွေကိုစောင့်ဆောင်နေနေသိအောင်ဘုရားဝိညာဉ်တွေကကြိုးစားထားရမှာပေါ့လေ။ဟုတ်ရဲ့လား။အဝိညာဉ်ရဲ့ပြည်တွေစောင့်ဆောင်နေသိအောင်လားအခုစောင့်နေလားမသိအောင်။မစောင့်နေဘူးမစောင့်နေဘူးကြံနေတယ်။ဟုတ်ရဲ့လား။အဝိညာဉ်ရဲ့ပြည်တွေစောင့်သွားပြီလား။မစောင့်နေဘူး။နော်။ဘလောက်ကဝိညာဉ်ကတစ်ချက်ကြီးရှင်းတယ်လားဘုရားဝိညာဉ်တွေတက်ပြောင်းမယ်။အဝိဇ္ဇာကသမတိသစ္စာတရားတွေမသိတော့နော်လူတို့ခြင်းနဲ့ခြင်းနဲ့ခြင်းနဲ့ဒီမှာလို့ခြင်းနဲ့ကြောင်ကြမ်းမင်းကလို့ခြင်းနဲ့ခြင်းနဲ့ပြိဿာလို့ခြင်းနဲ့ဒီနေ့မြောက်လာရောက်နေလားအရိသေတိတရားတွေကဒီနေ့ခြင်းနေလားဘုရားတရားကဘုရားကြောင်မင်းကလို့ခြင်းအားဒီတရားလားဒီနေ့လားအဝိဇ္ဇာကသမတိအောင်ဟုတ်ပဲဟုတ်လားအဝိဇ္ဇာကလည်း
နောက်လိုက်ပါလေဒီကွာယူလိုက်တဲ့အခါကျတော့အဝိဇ္ဇာတေဟာ
ဘာလို့ဘာလို့လဲဆိုတော့ဘာလို့လဲဆိုတော့ဘာလို့လဲဘုရားချမ်းသာတယ်ဘုရားချမ်းသာတယ်အပယ်ရဲ့ခွေးတဲ့တိရစ္ဆာန်အပယ်လေးပါးကခွေးရဲ့တာလို့သမတ်တာကဘုရားသမတ်တော်စန္ဒကသမတ်ဘုရားသမတ်လေးသစ္စာမြင်တဲ့ကြားတော့ဘယ်ခန္ဓာဖြစ်ဖြစ်ဗာသစ္စာသစ္စာမြင်တဲ့ကြားရဲ့လူဘုံကလည်းဗာသစ္စာ
ပါရပါလို့သိကြပါလေ။ဟုတ်ပါလား?
ော့သင်္ခါရတွေကပြောရင်သင်္ခါရ3မျိုးရှိတယ်လေသင်္ခါရဘယ်လိုလဲပုံညာဤသင်္ခါရပုံညာဤသင်္ခါရပါဠိညာဤသင်္ခါရသင်္ခါရဘယ်လိုလဲသင်္ခါရ3မျိုးကျန်တယ်လေပြောရင်ပုံညာဤသင်္ခါရကကာမကုသိုလ်ကံရူပကုသိုလ်ကံပုံညာဤသင်္ခါရကအကုသိုလ်ကံပါဠိညာဤသင်္ခါရကသင်္ခါရဉာဏ်ကြောင့်ဘယ်လိုလဲ။ဘောင်းမျိုး၊ကံဉာဏ်ကြောင့်လေးမျိုး။မှန်ပြီလား။သင်္ခါရဉာဏ်ကြောင့်ဘယ်လိုလဲ။ပါဠိဘာသာတွေနဲ့ပညာပြီးသင်္ခါရ၊ဘောင်းဉာဏ်ပြီးသင်္ခါရ၊ပါဠိဉာဏ်ပြီးသင်္ခါရ၊ကံဉာဏ်ကြောင့်ဘယ်လိုလဲ။ဘာသာရော၊ဘာသာ၊ကာမဥဒ္ဒေါက၊ဝိပါဒဥဒ္ဒေါက၊အာရုဒ္ဒေါက၊ဘာရုပဥဒ္ဒေါက။မှန်ပြီလား။ကျန်တဲ့ဒေသနာတွေကြောင့်ရေတော့ဒေသနာတွေပညာကြီးဒေသနာအဘောညာကြီးဒေသနာပါဠိညာကြီးဒေသနာကျန်တဲ့ကြောင့်ရေတော့အာရုံရောကာမဥဒ္ဒေါကံဒုက္ခဥဒ္ဒေါကံအဘုဒ္ဒေါကံအာရုံဥဒ္ဒေါကံဒီလိုလားဆရိကံတွေနဲ့ပြောပြောဒေသနာတွေနဲ့ပြောပြောကံကနာတာဓမ္မဘောသိက္ခာရကဒေသနာပါဒီဝါရကျေသမဘောဘာဝနာပါလိ။ပါဠိလိုလား။တရားတော်ကံကရဟောဤသင်္ခါရကိုပြောတဲ့အခါမှာကာမကာမဂုဏ်နဲ့သင်္ခါရတွေပြောတဲ့ပြောပြီးသားကာမဂုဏ်နဲ့သင်္ခါရတွေပြောတဲ့ရူပဂုဏ်နဲ့သင်္ခါရတွေပြောတဲ့ပါဠိဘောကနဲ့သင်္ခါရတွေပြောတဲ့ပါဠိဘာဂုဏ်နဲ့သင်္ခါရတွေပြောတဲ့သင်္ခါရတွေပြောတော့ဘောဘောအဲ့ဒါလည်းဒီလိုတော့ရေးပြီးဆရိဟာဝိသကရလာသင်္ခါရလို့ခေါ်တာ။ဟောဒီသင်္ခါရကအဲ့ဒါပဲ။ဒီလိုလား။ဟောဒီကသင်္ခါရကလေသင်္ခါရကမျိုးလေရေးပြီးကျန်တယ်မျိုးလေပေါင်းလို့ဆရာကကျန်တဲ့သင်္ခါရကသင်္ခါရလို့လည်းခေါ်တယ်၊ဓမ္မဘဝလို့လည်းမခေါ်လားခေါ်လား။ဟောဒီသင်္ခါရနဲ့ဓမ္မဘဝကိုပြောရတဲ့အခါကျဘောလုံးပြိဿတွေကအာရုံတော်ပဲပြီးပြီးကုသိုလ်ပဲပြီးပြီးရဘာလို့ဝဲပြီးရဘာလို့ဝဲပြီးဒီဘာလို့ဝဲပြီးဒီလူ့ဘဝလူ့ဆန္ဒရဲ့ဘာလို့လဲဘဝနဲ့ဆန္ဒရဲ့ဘာလို့ဆိုရင်တရားဥသိနေတာလားတရားဥသိနေတာလားလူ့ဘဝလူ့ဆန္ဒလူ့ဆန္ဒတရားကြောင့်ဝိညာဉ်လားစေတနာရှိလို့ဝိညာဉ်လားဒါကလူ့ဘဝလူ့ဆန္ဒတောင်းတာကဒီလူရဲ့ဘောတဏှာရဲ့ဘောချမ်းသာလို့ခင်ဗျတောင်းတာကတဏှာလူ့ဘဝနဲ့ဘဝဘောလို့ခေါ်တာကဟုတ်လားလူဘဝနဲ့ဘဝဘဝဖြစ်တာကဘယ်လိုလဲ။ဒီချမ်းသာရောက်တဲ့အခါကျလားအပင်လေးပါးရောက်ချင်လားမရောက်ချင်ဘူး။ဒါပေမဲ့မရောက်ချင်တော့ဆင်းရဲလို့ဆရာမလား။ဟောအပင်လေးပါးကတော့ဆင်းရဲလို့ဖြစ်တာဒီတရားကဖြစ်တာလားတရားကဖြစ်တာလားလူဘဝကတော့ဆန္ဒပဲဒီဘဝကတော့ဆင်းရဲတယ်။တိုင်းရောဖွဲ့ပြီးဖြစ်တာဒီတရားဟုတ်လားတရားပြတာလို့လည်းဖြစ်တာဟုတ်လားသစ္စာနဲ့ဆိုရင်ပြည့်စုံတဲ့သစ္စာပဲပါသစ္စာဒီဘောကလည်းပါသစ္စာလက်ဘောကလည်းပါသစ္စာသစ္စာဉာဏ်နဲ့ကြည့်မယ်ဆိုရင်ဘောကဝိညာဉ်ရာကောင်းတော့ဘယ်ဘောကဝိညာဉ်ရာကောင်းလို့ပါသစ္စာမလို့လေဘာလို့ပြည့်စုံတဲ့သစ္စာတော့မလို့ရင်ဘုရားဘောကဝိညာဉ်ရာဆိုတဲ့ဘောကသစ္စာဉာဏ်မဟုတ်တော့ဘူးဟုတ်လားသစ္စာသစ္စာဉာဏ်နဲ့ပြောရင်ဘယ်ဘောကဝိညာဉ်ရာကောင်းတော့ဘယ်ဘောကဝိညာဉ်ရာမကောင်းဘူးဘုရားရောပြိမာတိကသိတဲ့ဉာဏ်ဆောင်တော့ဘယ်လိုရှင်ဘုလို့ဘောလားဘောလားဆိုကြည့်တယ်ဆိုတဲ့ဘုကသစ္စာဉာဏ်နဲ့ဝိညာဉ်လားတဏှာနဲ့ဝိညာဉ်လားဒီလိုလေးပဲပြန်သာဟုတ်ရဲ့လားတဏှာကြီးလူကြီးမာတဲ့ဆိုတော့ဖေးခြင်းနဲ့ဒိဋ္ဌိလို့ပုံနဲ့ကိုယ်တော်တော်လို့ဖြေပြီးတော့ဘယ်လိုရှင်ဘုလူဘောလားဘောလူပဲလားဆိုတော့ဘယ်လိုကိုယ်တော်ပုဂ္ဂိုလ်တော်လို့မြင်တာဒီဘလူကမြင်တာရောဒိဋ္ဌိကမြင်တာလူကျင်တာကဘလူကလူကျင်တာပုဂ္ဂိုလ်တော်လို့မြင်တာကဒိဋ္ဌိပုဂ္ဂိုလ်တော်လို့မြင်ပြီးဆိုရဲကမှန်သိလို့လားမသိလို့လားမှန်မသိတာကအဝိဇ္ဇာမှန်မသိတာကဟောဒီဘုရားဟောဒီသင်္ခါရဆိုရဲအာဟုဒုက္ခကုဒုက္ခကာမဒုက္ခရောဘဒုက္ခကြတဲ့မှာအဝိဇ္ဇ ုတော်လားသေတော်လားသိလို့သေတော်လားမသိလို့သေတော်လားမသိတာကအဝိညာဉ်သေတော်တာကစေတနာမသိတာကအဝိညာဉ်သေတော်တာကသိလို့အားတော်တာကသိဟာတာကြံပြောမသိတာကသေတော်တာကသိလို့အားတော်တာကသိဟာတာဒီလိုလား
ထောက်ပံ့နေတော့သာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါလေ။